က်ခိုင်လက်နက်ကင်အေးအဖွဲ့ကဖမ်းဆီးထားတဲ့စစ်ပတ်လုံခြုံရေးဆိုင်ရာတုံ့ပြန်တွေလွှတ်ပေးဖို့အတွက်စစ်တုံ့ပြန်ခြင်းလဲလှယ်တဲ့အစီအစဉ်လုပ်မယ်လို့အေးအဖွဲ့ကကန့်လန့်လိုက်ပါတယ်။အေးအေးနဲ့ဆက်ဆက်နေတယ်ဆိုတဲ့တန်တရားနဲ့မြန်မာစစ်တပ်ကဖမ်းထားတဲ့ရဲသားတွေကိုလွှတ်ပေးမယ်ဆိုရင်သူတို့ဘက်ကလည်းဖမ်းထားတဲ့ရဲနဲ့စစ်ပတ်တုံ့ပြန်တွေကိုပြန်ပြီးလွှတ်ပေးမယ်လို့အေးအေးပြောခွင့်ရသူကပြောသွားတာပါ။အပြည့်အစုံကတော့ VOA မြန်မာပိုင်းသတင်းထောက်ကိုတက်နိုင်သတင်းပေးပို့ထားပါတယ်။
အဲဖွင့်နေဆက်ဆက်ပတ်သက်နေတယ်လို့ဆိုဆိုရှင်နဲ့ဖန်စီထားတယ်။အရတားတွေကိုပြန်လို့ပြိမှတ်တာရခိုင်လက်နက်ကင်အဖွဲ့ကထင်ထင်ထားတဲ့စစ်ဖက်ဆိုင်ရာတုံ့ပြန်စစ်ဖွဲ့အုပ်ကိုပြန်လည်လွှတ်ပေးမယ်ဆိုပြီးအဖွဲ့ကထုတ်ပြန်တာပါ။သူတို့ဖန်စီထားသူဇယင်းကိုထုတ်ပြန်ရမှာတော့တပ်မတော်က9ဦး၊နေချာဆောင်တပ်က4ဦး၊ရဲတပ်ဖွဲ့က2ဦးနဲ့အချင်းဦးစီးဌာနက2ဦးတို့ပါဝင်ပါတယ်။အဲဇယင်းရတပ်မတော်ဖက်ကဆိုရင်ဘုံကြီးအစိမ့်ရှိသူ2ဦးနဲ့ရေဘကဒူယင်ဘုံဆင်းချစ်သူတို့ပါဝင်တာတွေ့ရပါတယ်။ရဝေစစ်စမ်းမဲ့သူရှိရင်သူတို့အနေနဲ့သူပန်းလေးလေးရဲ့အစီအစဉ်လောက်တော့လို့လေလို့အဲအဲပြောခွင့်ရခိုင်ဒုက္ခကဘူရော်ရေကိုပြောပါတယ်
။ဟိုသူတို့ဘက်ကမလောက်သေးရင်တော့ကျွန်တော်တို့ဘက်ကလည်းမလောက်သေးဘူးဆိုတာဒါပဲရှိတာ။ဒီလိုမျိုးလောင်းနေသားတွေကတော့အဲ့ဒီလောင်းနေသားတွေကမှသူတို့ဘက်ကနေပြီးတော့ဘလောက်ထိတာနာမှုရှိတယ်လဲနော်။ဒီကိုရေးတဲ့စိတ်ဘလောက်ပြတတ်တယ်လဲဆိုတဲ့ဥစ္စာကိုကိုထောက်ပြနေတာလို့ကျွန်တော်ကတော့အဲ့လိုပဲပြောရှင်းနေတာ။
အခုဖန်ဆီးထားတဲ့လုံချုံရဲ့တာဝန်ရှိသူများစုဟာတိုက်ပွဲတွင်းမှာဖမ်းခံရတာမဟုတ်ပဲလက်ရှိတော်ရင်ဖမ်းခံရသူတွေဖြစ်ပါတယ်။လက်ရှိရခိုင်ပြည်နယ်တွင်းမှာအေအဖွဲ့နဲ့တပ်မတော်တို့တိုက်ပွဲဖြစ်ပွားတာတွေများပြားလာသလိုဒေသခံရဲသားတွေကိုစစ်တပ်ကခေါ်ယူစစ်ဆေးမင်းမြန်းတာတွေဖမ်းဆီးတာတွေလည်းများပြားလာပါတယ်။တစ်ဖက်မှာအေအဖက်ကလည်းလက်ရှိတော်လာသူတွေကိုတားဆီးစစ်ဆေးပြီးစစ်ဖက်လုံချုံရဲနဲ့ပတ်သက်နေသူတွေကိုဖမ်းဆီးတာတွေလုပ်လာပါတယ်။ပြည်ကနိုဝင်ဘာလ3ရက်နေ့ကလည်းရှင်းတင်တဲ့မျိုးသားလက်တော်မှဥပွေတင့်ကိုအေဖွဲ့ကဖန်စီစစ်စစ်နေတာဖြစ်ပြီးဒီနေ့ထိပြန်မလွတ်သေးပါဘူးရခိုင်ပြည်နယ်မြောက်ပိုင်းအတွင်းမှာနှစ်ဖက်တိုက်ပွဲတွေကြောင့်အရသာတည်ဆုံးသူ90ကျော်ဝန်းကျင်နဲ့ထိခိုက်ဒဏ်ရာရသူ120ကျော်လောက်ရှိခဲ့ပြီးဖန်စီခံရသူ200နီးပါးရှိနေတာလည်းဖြစ်ပါတယ
်ကိုတက်နိုင်တင်ပြပို့တာဖြစ်ပါတယ်ဒီလိုမျိုးအေအေဘက်ကနေပြီးစစ်တုံ့ပြန်လဲလှယ်မယ်ဆိုတဲ့ကန့်လန့်ချက်ကိုတော့မြန်မာစစ်တပ်ဘက်ကတည်ချတာပါအကျဉ်းဖက်အဖွဲ့အစည်းတွေနဲ့စစ်စဲညှိနှိုင်းမှာမဟုတ်သလိုဖမ်းခံရတဲ့သူတွေကိုတော့ရအောင်ရှောက်ဖွေပြီးတော့ကယ်တင်သွားမယ်လို့စစ်တပ်ကပြောပါတယ်မြန်မာစစ်တပ်ဘက်ကဖမ်းထားသူတွေကိုကလည်းအပြစ်ရှိတယ်ဆိုတာခိုင်လုံရင်တော့တည်ဆဲဥပဒေအရပဲတရားရေးပိုင်းကအရေးယူသွားမှာဖြစ်တယ်လို့တမ်းမတော်သတင်းမဲထုတ်ပြန်ရေးကော်မတီကဘုံမှုချုပ်စော်မင်းထွန်းက VOE ကိုအခုလိုပြောပါတယ
်စစ်တုံ့ပြန်ကိုလည်းဟာပြီးသူကအဲ့ဒီကတမတ်ချက်ရှိပြီးသားပါ။နှစ်သက်ခရစ်စတန်တိုင်းတိုက်ခိုက်ရင်းကနေပြီးမှလက်လက်ဆွဲကန်တိုက်ခိုက်ရင်းမှာဖန်ဆီးရမှုတွေလို့ဒီပြည်ကျန်သူစစ်ပွဲအတွင်းမှာလက်လက်ချတဲ့လူတွေဒါတွေကိုကိုမစစ်တုံ့ပြန်လို့ခေါ်ယူဖြစ်ပါတယ်။ဒီရှင်နေဒီပါပါသွားတဲ့လူတွေကခရစ်စတန်တိုင်းတိုက်ခိုက်နေတဲ့လူတွေမဟုတ်ပါဘူး။စစ်ပွဲအတွင်းမှာဖြစ်တဲ့ဒိက္ခာလည်းမဟုတ်ပါဘူး။ဒီနည်းနဲ့သူကတော့သူရေဘောစံသွားနေတယ်ကျွန်တော်သူရေဘောကြောင့်လည်းကလေးသားတို့ကလက်နဲ့မပါတဲ့လူတွေတာမန်ခီးသွားနေတဲ့လူတို့ဖန်စီခေါ်ဆောင်သွားကြမယ်ဖြစ်တယ်။နောက်မင်းချက်ကတော့ဒီပြည်နိုင်ငံတကာတပ်မတော်မှအကြမ်းဖက်အဖွဲ့အစည်းတွေနဲ့ဒီလိုစီးကညီနိုင်ရေးလုပ်တာမရှိဘူး။လုပ်ရတယ်အကြောင်းမရှိဘူး။ဒီရောနိုင်ငံတကာတပ်မတော်ချင်းချင်းဆက်ရှင်တိုင်းတိုက်ခိုက်လို့ဘုံတုံပန်းတွေလဲလဲတယ်။ပြီးရင်နိုင်ငံတကာတပ်မတော်ချင်းချင်းခုနတော့တဲ့တပွဲအတွင်းသာဆက်ရှင်တိုင်းတိုက်ခိုက်ရင်ဖန်စီရမိတယ်လို့လည်းလဲလဲတယ်ဆိုတဲ့ဟာပဲရှိတယ်။ဒီကတော့ဖန်စီပစားတဲ့လူတွေနဲ့ပတ်သက်လို့ကျွန်တော်ပြောချင်တာကကျွန်တော်တို့စစ်ဆေးတာရှိတယ်ထိန်းနေတာရှိတယ်။ကျွန်တော်တို့အနေနဲ့စစ်ဆေးထိန်းနေပြီးရင်ကျွန်တော်တို့တရားစွဲဆုံမှုတွေလုပ်ရတယ်။ဒီဝဲဥပဒေများအရာပဲကျွန်တော်တို့အပြစ်ပေးခြင်းလုပ်ပါတယ်။တမတော်ကနေတော့ကြာပြစ်ပေးအရေးယူလို့မရပါဘူး။ကျွန်တော်တို့အနေနဲ့ကတော့ဖန်စီထိန်းနေခါသူများနဲ့ပတ်သက်လို့ပြင်းစားလိုက်လံဆောင်ကြခြင်းတော့ကဲဒီနေအောင်ဆောင်ရွက်ချင်လို့ဆိုတော့ဆက်လက်ဆောင်ရွက်ပါမှာဖြစ်ပါတယ်
။တက်မတော်သတင်းမှန်ထုတ်ပြန်ရေးကော်မတီကဘုံမှုချုပ်ဇော်မင်းထွန်း VOE ကိုပြောသွားတာဖြစ်ပါတယ်။